မေလ24ရက်နေ့ကျရင်နေပြည်တော်မှာကျင်းပမယ့်ဒုတိယအကြိမ်27ရာစုပင်လယ်ညီလာခံကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်တက်ရောက်ဖို့မရှိဘူးလို့ကုလသမဂ္ဂရာရှိတဦးက VOA ကိုအတည်ပြုပြောဆိုပါရယ်အီတလီမှာကျင်းပမယ့်ဆက်မှုထိပ်သီးညီလာခံအပါအဝင်တခြားနိုင်ငံတကာအစည်းအဝေးတွေနဲ့တိုက်ဆိုင်နေတဲ့အတွက်အတွင်းမှူးချုပ်အနေနဲ့မတက်ရောက်နိုင်တာဖြစ်တယ်လို့ပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်
တရုတ်နိုင်ငံမှာမေလ14ရက်နေ့ကနေ15ရက်နေ့အထိကျင်းပခဲ့တဲ့ Belt and Road ရဝင်းနဲ့ပိုလမဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးညီလာခံအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres နဲ့တရားတွေ့ဆုံပြီးမကြာခင်ကျင်းပမဲ့27ရာစုပင်လုံးဒုတိယအကြိမ်ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့တာပါဒါပေမဲ့လည်းကုလတွင်ရေးမှူးချုပ်မှာမေလ26ရက်နေ့ကနေ28ရက်နေ့အထိအီတလီနိုင်ငံမှာကျင်းပမဲ့ G7 စက်မှုထိပ်သီးညီလာခံအပြင်အခြားနိုင်ငံတကာအစည်းအဝေးတွေတက်ရောက်ဖို့ရှိတဲ့အတွက်မြန်မာနိုင်ငံမှာကျင်းပမဲ့27ရာစုပင်လုံးညီလာခံကိုကိုယ်တိုင်တက်ရောက်ဖို့မရှိကြောင်းကုလသမဂ္ဂအရာရှိတဦးက VOA ကိုပြောပါရယ်မြန်မာနိုင်ငံတွင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုကုလသမဂ္ဂအနေနဲ့အမြဲထောက်ခံအားပေးနေပြီးဒီတရင်ဘက်အစောပိုင်းကလည်းတရုတ်နိုင်ငံမှာကျင်းပခဲ့တဲ့ရဝင်းနဲ့ပိုလမဆိုင်ရာညီလာခံအပြင်ဘက်ဒေါအောင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံရမှာမြမအရေးကုလသမဂ္ဂကအလေးထားကြောင်းအတွေ့အမှုချုပ်ကပြောဆိုခဲ့တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOE ကိုပြောပါတယ
် They discussed the United Nations continuing support to the democratic transition in Myanmar
မြမနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရေးကိုကုလသမဂ္ဂကထောက်ခံတာအပါအဝင်ငင်းချမ်းရေးလုပ်ငန်းရှင်နဲ့လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခရဲ့အဓိကအခြေခံအကြောင်းအရာတွေကိုပြည်လည်အောင်မျက်မျက်တက်တက်ဖြေရှင်းရင်းနီးလန်းတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ
်။2016ခုနှစ်ဩဂုတ်လမှာကျင်းပခဲ့တဲ့ပထမအကြိမ်27ရာစုပင်လုံးနီလာခံကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်ကိုရိုင်းတက်ရောက်ပြီးအဖွဲ့အမှားစကားပြောကြားခဲ့ပါတယ်။အခုလက်ရှိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာဒီနှစ်စံဇန်နဝါရီလမှာရာထူးလက်ခံယူပြီးနောက်မြမအရေးနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပဋိပက္ခကိုအလေးထားကင်တွယ်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အရင်ကပေါ်တူဂီဝင်ကြီးချုပ်ဖြစ်ခဲ့ပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ယူခဲ့သူမစ္စတာဂူတာရက်စ်ကကမ္ဘာပေါ်ကပဋိပက္ခတွေနဲ့စစ်ပွဲတွေကြားမှာပိတ်မိနေတဲ့တန်းနဲ့ချီတဲ့ပြည်သူတွေကိုကူညီရမယ့်အရေးဟာသူ့နှလုံးသားထဲမှာအလေးနက်ဆုံးရှိနေတဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂမိန့်ခွန်းတစ်ခုမှာပြောဆိုခဲ့မှုပါတယ်ရှင်။